ဧရာဝတီတိုင်းမြို့တချို့မှာစိုးရင်ရေမှတ်ထက်ကျော်လွန်ပြီးတော့ရေကြီးနေတာကြောင့်ညောင်တုံးမြို့မှာဆိုရင်ဒီရပိုင်းအတွင်းစာတင်ကျောင်းတွေအားလုံးပိတ်ထားလိုက်ရတယ်လို့လဲမြေတွေရေမြုပ်တာတွေလည်းရှိနေပါတယ်။တက်မတော်ဘက်ကတော့ရေပေးတားဆီးရေလှုပ်ဆောင်ပေးတာတွေရှိပေမဲ့ဒေသခံတွေကတော့အရေးပေါ်အစားအသောက်နဲ့ခိုလုံဖို့နေရာတွေလိုအပ်နေသေးပဲလို့ပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြမှာပါရှင်
။ရေပေးအန္တရာယ်အဝါရောင်အဆင့်သတိပေးထားတဲ့အရာဝတီတိုင်းမှာတော့ဒီရပိုင်းအတွင်းအရာဝတီမြစ်ရေကပိုတိုးပြီးတက်လာနိုင်တယ်လို့ပြည်ကြားရေးဝန်ထမ်းကလူမှုမီဒီယာတွေမှာသတင်းထုတ်ပြန်ထားတာပါ။ဟင်းဒရဇလွန်နဲ့အင်ကပူမြို့နယ်ဘက်မှာစိုးရင်ရေမှတ်ထက်ကျော်လွန်ပြီးနောက်လာမယ့်ရက်တွေမှာနောက်ထပ်လက်မဝက်ကျော်ရေထပ်တက်လာနိုင်တယ်လို့သတိပေးထားပါတယ်။အရာဝတီတိုင်းညောင်တုံးမြို့မှာတော့တောက်ကြညနေပိုင်းတိုင်းတာကျဲအရာဝတီမြစ်ရေဟာသတ်မှတ်ထားတဲ့အန်ရရေမှတ်24ဖေခွဲရဲ့အထက်26ဖေအထိတက်ခဲ့တာကြောင့်အထူးသဖြင့်မြေနေပိုင်းအရက်မှာလေမြေတွေရောတဲအိမ်တွေပါရေမြုပ်နေပြီးဒီရပိုင်းနဲ့ညောင်တုံးတဝိုက်ကစာတင်ကျောင်းအလုံးပိတ်ထားလိုက်ရတယ်လို့ညောင်တုံးမြို့မိမြို့ပါဖြစ်တဲ့ဦးဖိုးမြစ်ကပြောပါတယ်
။ညောင်တုံးတဝိုက်မှာတော့ရေကမနစ်ကရေတော့နည်းနည်းကြီးတာပေါ့နော်။နောက်စာတင်ကျောင်းတွေကတော့ပိတ်ထားရတယ်။အိမ်မြုပ်တယ်ဆိုတော့တချို့အိမ်တွေကတဲအိမ်လောက်ကြတော့လည်းမြုပ်တာပေါ့ကွာ။မနစ်ကတဲ့ကြွာရွာရပူဆိုတာပေါ့။အနှိမ့်လေကတော့မြုပ်အဲ့တဘောတော့ရှိတယ်။အခုရပိုင်းလောက်ကတော့အိမ်သိမ့်နေရင်သူတို့ဆင့်နေပါလေထိုးနေရတော့ဒီလိုလေထိုးရင်းနဲ့ရက်တက်လာတဲ့သဘောလေးရှိတယ်။အဲ့တော့သူကအဲ့ဒီမှာရှိတဲ့ဘုံကြီးကျောင်းလို့လို့မြင့်နေနေရာတွေမှာတော့သွားနေကြရတာပေါ့နော်
။ညောင်တုံးမြို့နယ်တဝက်မှာကျေးရွာအုပ်စုပေါင်း54စုရှိပြီးလယ်မြေအေက6800ကျော်ရေမြုပ်နေတယ်လို့စာတင်ကျောင်းပေါင်း93ကျောင်းပိတ်ထားရတယ်လို့ပညာရေးဝန်ကြီးဌာနသတင်းတွေမှာဖော်ပြပါတယ်။ရေကြီးတဲ့တန်ခံနေရတဲ့ရွာအများစုမှာစာရေးတောက်ရေးနေရေးပါအခက်ကြုံနေရတယ်လို့မြို့ကံအမျိုးသမီးတူကပြောပါတယ်
။ဘာသာဘာသာရှာတဲ့လူတွေမရဘူး။နေစရာတွေမရှိတော့ဟိုစားဖို့နေရေးကအစအနေနဲ့ခက်ခဲသွားတာပေါ့။အဲ့လိုနေရာအစမရှိဘူးဆိုတဲ့သဘောမျိုးတွေတောင်ဖြစ်နေကြ။အဲ့တော့ဟိုသူတို့မှဘယ်လိုခေါ်မလဲချက်ဖို့ပြုတ်ဖို့ခင်းနေပါရေမြုပ်သွားတာသူတို့မှသူတို့အခက်ခဲဖြစ်နေတဲ့ရွာတွေရှိနေလေ။
2015ခုမနှစ်တုန်းကမြန်မာနိုင်ငံဟာရေပေးအနေနဲ့ရင်ဆိုင်ခဲ့ရပြီးပုဂ္ဂလိကစေတနာရှင်လူမှုကယ်ဆယ်ရေးအဖွဲ့တွေကအရေးပေါ်အကူအညီတွေကိုတက်နိုင်သမျှထောက်ပံ့ခဲ့တာပါဒီနေ့မှာတော့တက်မတော်ကရေးပေးတားဆီးရေးလာရောက်လှုပ်ဆောင်တာရှိပေမဲ့အကူအညီကယ်ဆယ်ရေးအဖွဲ့တွေမလာရောက်နိုင်သေးတာကြောင့်အကူအညီတွေလိုအပ်နေတယ်လို့ဦးဖုံးမြစ်ကပြောပါတယ
်အခုကတော့ဟိုရန်ကုန်တိုင်းတက်ကစက်တက်ကနေအကူအညီပေးတာရီဝါရီကိုထပ်ဆင့်မှုဒေအိတ်တို့ဘာလို့ချဖို့ဒီလိုအပ်ရေးအကူအညီတွေပေါ့နော်ဂျာနဲ့ NGO တွေကတော့မနစ်ကတော့တော်တော်များဒီနေ့ကတော့မလာဘူးမလာဆိုတာကအထက်ပါရေအတန်းဖြစ်နေတော့အဲ့ဒီကိုသွားနေကြပြီထင်တယ်တို့ဒီဘက်ကိုဟိုအလားတော်တော်နည်းတယ်ရေးသေးဒုက္ခတွေရေးဖို့ကူညီရတော့အဆအတော့ပေါ့ဟိုဝေလူချမ်းလို့လည်းအဆင်မပြေ
လောလောဆယ်ရေးပေးအချိန်တွေဟာအေယာဝတီနဲ့ဘကိုးတိုင်းတွေမှာအဆိုးဆုံးဖြစ်နေပြီးရေးပေးဒုက္ခတွေအတွက်အစိုးရကရွေးဖြင့်တဲတွေကူညီပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားတာရေးဝန်ကြီးဌာနအရေးပေါ်အဖွဲ့တာဝန်ကျဝန်ထမ်းတူကပြောပါတယ
်ဘူလောဆိုတော့ဘူအရာရီတိုင်းလို့ပြုတ်ဘကိုးတိုင်းဘူလက်ရှိဟိုဘက်ထက်အရာတော့ကျွန်တော်တို့ကအကုန်လုံးပေးနေတာဟုတ်နော်ရွေးပြင်တဲ့တွေရောအကုန်လုံးထုတ်ပေးနေတာ
လာမယ့်နှစ်ရက်အတွင်းအရာရီမြင့်ရေဆက်မြင့်လာွယ်ရှိနေပြီးစိုးရင်ရေမတ်အထက်ဆက်ရှိလာနိုင်တာကြောင့်ညောင်တုံးမြို့ကန်ဒီစိုးရင်နေကြကြောင်းမြို့ကန်အမျိုးသမီးကပြောပါတယ
်အခုကအထက်မှာရေရက်တက်တုံးရေကျရင်ဒိုးလိုနေရာတွေကနောက်ပိုင်းကျနည်းနည်းတော့ထိမယ်နဲ့တူတယ်ဘာဆိုအထက်ကရေကကြလာမယ်ကွာသင်္သရတို့ဇလွန်တို့ရောက်ကြပါအဲ့အချိန်ကျရင်တော့ရေကအဲ့ကြတော့တော်တော်တက်ပြီအဲ့မှာသင်္လေရေလည်းတက်ပြီးတော့ဒီရေကထောက်နေအဲ့အဲ့အချိန်ကျရင်တော့တော်တော်ဆိုးမယ်အဲ့ဒါကိုဆိုးရင်နည်းနည်းတော့ဆိုးရင်ကြတာပေါ့
ဒီနေ့တည်းဖြစ်နေတဲ့မြေရေလွှမ်းမှုကြောင့်မြန်မာနိုင်ငံတဝမ်းမှာရေပေးရှောင်ဒုက္ခတွေအနည်းဆုံး9000ခွဲကျော်ရှိနေတာပါမိုးစလဌာနထုတ်ပြန်ချက်အရကပ်ပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်မှာမုတ်တုံလေအားကောင်းနေပြီးလာမယ့်နှစ်ရက်အတွင်းစကိုင်းတိုင်းကချင်နဲ့ရှမ်းပြည်နယ်တွေမှာမိုးပုံများလာနိုင်ပါတယ်ခင်ဗျာ